မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့ပုံစံနဲ့လူပေါင်း1000ကျော်အသက်ခံရတာကိုတွေ့ရှိခဲ့ရတယ်လို့စစ်တပ်အာဏာသိမ်းတဲ့တစ်နှစ်ပြည့်နေမှာ IIMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ပြအဖွဲ့ခေါင်းဆောင်နီကိုလတ်စ်ကိုမီချန်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။လုံခြုံရေးအဖွဲ့ဝင်တွေဟာအရသာထောင်ပေါင်းများစွာကိုဖမ်းဆီးထားချိန်မှာနှင်းပန်းနှိပ်စက်တာနဲ့အကြမ်းဖက်ဆော့ကားတာတွေတပ်ဖြတ်တာတွေရှိခဲ့ကြောင်းယုံကြည်ရတဲ့ဆွတ်ဆုံမှုတွေရှိနေပြီးအချက်လက်တွေကိုစစ်ဆေးပြီးရင်အထောက်အကူပြုမဲ့အမှုတွေတိစောက်နေတယ်လို့လည်းပြောပါတယ်။